မြန်မာနိုင်ငံကောက်ဆက်စစမှရှိတဲ့ဝင်ကြဒုက္ခသည်တွေကိုဗတ်စံညာကျွန်းကိုပို့ရပေါ်တိကျလွတ်လပ်တဲ့ဆန်းစစ်မှုတွေလုပ်ပြီးဒီလူတွေအနေနဲ့သူတို့ရဲ့ဆန္ဒအလျောက်သွားရဆိုတာကိုအတည်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထူကိုယ်စားလှယ် Tom Andrews ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိတဲ့ဝင်ကြဒုက္ခသည်1642ယောက်ကိုဗတ်စံညာကျွန်းကိုဘင်္ဂလားဒေ့ရှ်အစိုးရကရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။ဒီလူတွေကိုအဲ့ဒီကျွန်းမှာဘေးကင်းလုံခြုံစွာထားနိုင်ဖို့အတွက်တင့်တော်ရလာဆိုတာကိုအတည်ပြုဖို့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့အကဲဖြတ်ချက်မှာပါပဲရှင်းပြောင်းလိုက်တဲ့အပေါ်မှာစိုးရိမ်တယ်လို့ Tom Andrews ကပြောပါတယ်။ဗစညာကျွန်းနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုပြတဲ့အကဲဖြတ်ချက်ရဲ့ရလဒ်ပေါ်မှာအခြေခံပြီးဒုက္ခသည်တွေပြန်လည်နေရာချထားရေးအစီအစဉ်ကိုလှုပ်ဆောင်ဖို့နဲ့အဲ့ဒီကျွန်းကိုရှင်းပြောင်းသွားတဲ့သူတွေဟာသူတို့ရဲ့ဆန္ဒလျောက်သွားတယ်ဆိုတာကိုအတည်ပြုဖို့အတွက်တရားလွတ်လပ်တဲ့နိုင်ငံတကာအစီအစဉ်အတည်ပြုမှုတွေလုပ်ဖို့လူခွင့်ဒူးကိုစလေAndrews ကဘင်္ဂလားဒေ့ရှ်အစိုးရကိုလည်းတိုက်တွန်းလိုက်ပါတယ်။အချို့ရွှေပြောင်းနေရာချထားမှုတွေဟာသူတို့ရဲ့ဆန္ဒမပါဘဲလုံဆောင်ခဲ့တယ်ဆိုတာတွေနဲ့ပတ်သက်ပြီးတော့လည်းသူ့အနေနဲ့စိုးရိမ်ပြီးဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းဒီဒုက္ခသည်တွေအတွက်တခြားရွေးချယ်စရာနည်းလမ်းတွေကိုလုံဆောင်ပေးတယ်လို့ပြောပါတယ်။ရွှေညာဒုက္ခသည်ပြဿနာကမြန်မာနိုင်ငံကလည်းစတင်ပေါ်ထွက်လာတာဖြစ်ပြီးဒါကိုမြန်မာနိုင်ငံကပဲဖြေရှင်းရမှာဖြစ်ကြောင်းဒီဒုက္ခသည်ပြဿနာကိုအဆုံးသတ်ဖို့အတွက်မြန်မာနိုင်ငံမှာကျင့်ဝတ်ပိုင်းအရာရောတရားဥပဒေပိုင်းအရာပါတာဝန်ရှိတယ်လို့သူကပြောပါတယ်။မြန်မာဆိုရကတော့ရင်းညာဆိုတဲ့အသုံးနှုန်းကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံနားလည်မှုစာကျွမ်းလာတွေကိုလက်မှတ်ရေးထိုးပြီးဒုက္ခသည်တွေကိုစီစစ်လက်ခံဖို့ပြီးခဲ့တဲ့နှစ်တည်းကစတင်လှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ။